ဒီနေ့ကြားရတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သတင်းသမားတွေဖန်ဆီးအရေးယူခံနေရတဲ့အခြေအနေတွေကိုမြန်မာသတင်းလောကကမီးမောင်းထိုးပြီးတော့ကြေကြပါတယ်။မြန်မာအစိုးရနဲ့တက်မတော်ခေါင်းဆောင်တွေကလည်းသတင်းလွတ်လပ်ခွင့်အတွက်တဝင်လွှာတွေအသီးသီးပေးပို့ခဲ့ကြပေမဲ့သတင်းမီဒီယာပေါ်သဘောထားနဲ့ပတ်သက်လို့တော့မေးခွန်းထုတ်နေကြတာပါ။ပြည်စုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အရသာအစိုးရလက်ထက်မှာတော့မြန်မာစာနယ်ဇင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာပိုပြီးတော့မှဆိုးဝါးလာနေပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အနေအထားဖြစ်လာနေတယ်လို့မြန်မာစာနယ်ဇင်းသမားတွေကဝေဖန်တုံ့တက်လိုက်ကြပါတယ်။ဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်ဒီမှာတော့နိုင်ငံတော်ဤတိုင်ပြည်ကပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမြန်မာပြည်ဒီမိုကရေစီရဲ့လွတ်လပ်ရှားမှုကာလတခြားသတင်းလွတ်လပ်မှန်ကန်ရေးကြိုးပမ်းခဲ့ကြသူတွေရဲ့စွမ်းဆောင်ချက်တွေကိုသူအတိအမှတ်ပြုကြောင်းနဲ့ဒီမိုကရေစီကူးပြောင်းစမြန်မာကြရဲ့လက်ရှိအခြေအနေမှာတော့စာနယ်ဇင်းသမားတွေအနေနဲ့တစ်ဖက်ဆောင်တွေအတွေ့အခေါ်တွေတရားပြည်အစွဲလမ်းတွေကိုလျှော့ပြီးရင်းညာတရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့ဝိုင်းဝန်းကူညီပေးကြပါလို့တိုက်တွန်းထားပါတယ်။တဘောကကွေဦးစီးချုပ်ပုဂ္ဂိုလ်ကြီးမင်းအောင်လိုင်ကလည်းနေ့စဉ်ပြည်ဝဲနေတဲ့သတင်းစကားတိုင်းဟာသန့်ရှင်းစင်ကြဲပြီးတော့မူလအတိုင်းမှန်မှန်ကန်ကန်ဖြစ်ဖို့အရေးကြီးတယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့သူပေးပို့တဲ့သဝန်တော်မှာပြောထားပါတယ်။အခုလိုမျိုးနိုင်ငံကောင်းဆောင်တွေရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့ပေးပို့တဲ့သတင်းစကားတွေကလည်းမြန်မာနိုင်ငံရဲ့လက်ရှိစာနယ်ဇင်းသတင်းသမားတွေရုံတုံ့တွေ့နေရတဲ့အခက်အခဲစိတ်ခေါ်မှုအခြေအနေတွေကိုတော့သတင်းသမားတို့လည်းဖြစ်အင်တာနျူးသတင်းမီဒီယာအဖွဲ့ရဲ့သတင်းမီဒီယာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းကအခုလိုတုံ့ပြန်ပါတယ်
သူအတဲ့တဝန်လာကိုဖတ်ပြီးတော့ဘာလို့တွေ့ရလဲဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့ဒီတည်င်းစာလွတ်လပ်ခွင့်နဲ့သူကနိုင်ငံကြီးအရာကြည့်တာပဲပို့တယ်အဲသူချီးကျူးတာကဘာလဲဆိုတော့တည်င်းစာသမားတွေဒီရုံးကန်တဲ့ကာလတော်လိုင်းကာလပေါ့လေနော်ဒီစစ်အုပ်ချုပ်ရေးစစ်ပဏာအောက်ကနေပြီးတော့ရုံးထွက်တဲ့ကာလမှာအာရုံးကန်တဲ့တည်င်းစာသမားတွေကိုအတိမတ်ပြီးချီးကျူးတာတွေ့တယ်ဒီနေ့ခေတ်တည်င်းစာအာလောကမှာကြတော့ဟိုကြက်တိပုံမမှန်ဘူးပေါ့ဆိုတဲ့ဟာသူဆိုလိုချင်တဲ့အရာကိုကျွန်တော်နားလည်တိုက်တာကတော့ဟုတ်ပြီတင်းနာသမားကရုံးကန်တဲ့လူကတော့လူကောင်းနေဒါပေမဲ့ဒီနေ့ကမှအဲ့လိုရုံးကန်မှုလည်းမပါပဲနဲ့အဲတင်းနာလုပ်နေတဲ့ဟာတွေကသုံးမရဘူးဆိုတဲ့ဟာမျိုးဖြစ်နေတယ်အမှန်တော့ကျွန်တော်တို့ဒီလူတိုင်းကတော့ပဲတော်လိုက်ရဲမှာပဲပါနိုင်နော်ဒုက္ခဒုက္ခအရောက်ပေါ့နော်ကျွန်တော်တို့အခုကဲတင်းနာလောကဝင်ရောက်လာတဲ့လူငယ်တွေသာဒီကိုဟိုကောင်းမြင်တတ်တဲ့စိတ်နဲ့ကြည့်တယ်အဲ့လိုကောင်းမြင်တတ်တဲ့စိတ်နဲ့မကြည့်ပဲနဲ့အဲမင်းတို့ကတော့မဆုံးပါဘူးကွာဆိုတဲ့ဟာမျိုးဖြစ်တာကတော့မကောင်းဘူးကျွန်တော်အမြင်ကတော့အဲ့ဒါလွဲမှားတဲ့အဲခိုင်ယူမှုလိုပဲမြင်ပါတယ
်။မြဘာနိုင်ငံရေးလေးလာအခဲခတ်နေသူဒေဂကြားသတင်းတော်တူလည်းဖြစ်တဲ့ကိုတီဟာသေးကလည်းမြဘာသတင်းသမားတွေရဲ့အနာဂတ်သတင်းမီဒီယာလွတ်လပ်ခွင့်ဟာပုံပြီးတော့မှခြေတည်ဆိုးလာနေတဲ့အနေအထားကိုပြည်ပြရတယ်လို့ကမ္ဘာစာတင်စင်လွတ်လပ်ခွင့်ဒီမှာမြဘာသတင်းမီဒီယာလောကအခြေအနေကိုသုံးသပ်ပါတယ်။
အဒီလာတော့လေကျွန်တော်တို့တိုင်းပြည်တည်ဆောက်ရေးတယ်လီဗီဇန်ရေးလို့ပြောတဲ့ခါမှာကျွန်တော်တိုင်းပြည်တယ်လီဗီဇန်ရေးအစိုးရလည်းလုပ်နေတယ်ကမ္ဘာကလည်းပါတယ်ပေါ့နော်။တိုင်းပြည်တည်ဆောက်ရေးအတွက်ကိုအားလုံးကလုပ်နေတယ်လို့ပြောပေမယ့်အဲ့တိုင်းပြည်တည်ဆောက်ရေးထဲမှာကျွန်တော်တို့ဒီစာနယ်ဇင်းလွတ်လပ်ခွင့်နဲ့ကျွန်တော်တို့စာနယ်ဇင်းလော့ပြည်သူ့ကမှန်တိုင်းပေါ့နော်ကျွန်တော်တို့ဒီမီဒီယာဖန်ဆန်တာကမပါဘူးလားလို့မေးစရာရှိအဲ့ဒီအချိန်မှာကျွန်တော်တို့လည်းဟိုတိုင်းပြည်မှာလိုအပ်တဲ့အခြေခံအဖွဲ့အစည်းတခုလိုပဲကျွန်တော်တို့မှာတည်ဆောက်ပြုပြင်ဖို့ဆိုရတဲ့အများကြီးပဲတော်တော်လည်းပဲအဲ့ဒီဘက်ကိုကျွန်တော်တို့တည်ဆောက်ပြုပြင်နေတဲ့လူတွေကအာရုံမထားဘဲနဲ့အခုလိုမျိုးနိုင်ငံရေးကျွန်တော်အားတက်မှုကြီးချာမှာကျွန်တော်တို့ကြားရပြီးတော့ပြည်သားပင်လိုမျိုးဖြစ်လာတဲ့ပြဿနာဟာကျွန်တော်တို့အဲမီဒီယာလောကပြည်အနာဂတ်ပေါ့နော်အခုဒါပဲဒီကျွန်တော်တို့ဒီရုပ်ဝေမတိုင်းကာလတွေမှာပုံပြီးကြီးမားတဲ့ခီးအားတွေဖြစ်နေဖြစ်လာမယ်ကျွန်တော်တို့မီဒီယာရဲ့ဒီဒီမှာရှိတဲ့မီဒီယာရဲ့ခန်းစားနာဟာပဲပို့ပြီးတော့၆စားဖွဲ့အားကောင်းလာဖို့ရှိရလို့မြင်ပါတယ်ဗျာ
ဒီဘာရီကျဲတွင်းမှာသတင်းသမားတွေတရေရယူရမှာချိန်ချောက်ခံရတာကိုထီလျောက်အကြမ်းဖက်ခံရတာရှိပြီးတော့ဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးတိုင်မှုမရှိတဲ့အပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေတည်ရေးဆွဲမှုတွေကိုမလုပ်နိုင်ခဲ့ဘူးလို့ပတ်ပြမအဖွဲ့ကလည်းစစ်တမ်းထုတ်ဝေဖန်ထောက်ပြထားပါတယ်ပြည်သူနိုင်ငံအခြေစိုက်ဒေစီပချာသတင်းသမားများအဖွဲ့ RSF ကလည်းသတင်းလွတ်လပ်ခွင့်အကျိုးကိုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစီအတာဟာအရင်တစ်တေကထက်စာရေးအစ်စ်တစ်စစ်ရောကြသွားတယ်ဆိုပြီးတော့လည်းဖော်ပြထားပါ
မဆုမဆုံးမတင်ပြခဲ့တာပါရှင်